လောက်တန်ခံရတဲ့တရားလွှတ်တော်ရှင်နေဦးကွန်နီအမှုအတွက်ဆက်ဆက်တရားခံတွေကိုအမြန်ဆုံးဖော်ထုတ်ပေးဖို့မြန်မာနိုင်ငံရှင်နေများကွန်ရက်ကတောင်းဆိုလိုက်ပါတယ်။အချိန်တွေကြာလာတာနဲ့အမျှဦးကွန်နီကိုလောက်တန်ကြတဲ့နောက်ွယ်ကဆက်ဆက်တရားခံတွေလွတ်မြောက်သွားမှာကိုစိုးရိမ်မိတယ်လို့ NLD ပါတီနာယကဦးတင်ဦးကလည်းပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညင်ဝင်းအောင်ကတင်ပြပေးပါမယ်ရှင်
။ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာလောက်တန်ခံရတဲ့ရှင်နေဦးကွန်နီအတွက်ဝန်ထဲကွန်ပျူတာအခမ်းအနားတစ်ခုကိုမြန်မာနိုင်ငံရှိနေများကွန်ရက်ကဖေဖော်ဝါရီ19ဒီကနေ့ရန်ကုန်မြို့တော်ဝင်နှင်းစီခန်းမမှာပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဥက္ကဏီကိုလှုပ်ကြံခဲ့ကြတဲ့ဆက်ဆက်တရားခံတွေကိုအမြန်ဆုံးဖော်ထုတ်ပေးဖို့မြန်မာနိုင်ငံရှိနေများကွန်ရက်ကတောင်းဆိုကြောင်းအဲ့ဒီကွန်ရက်မှာဥဆောင်ပါဝင်သူတရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းအောင်ကပြောပါတယ်
။ဥက္ကဏီအမှုနဲ့ပတ်သက်ပြီးတော့ဘယ်သူကဘာကြောင့်တတ်ခိုင်းတာလဲ။ဘယ်သူကဒီလိုတိမ့်ထောင်ချီပတ်စံတွေကိုထုတ်ပေးတာလဲ။နောက်တစ်ချက်ကဒီကိစ္စဟာတမတော်အစင်းကြီးအရာရှိကြီးဟောင်းတူပါဝင်နေတော့တမတော်ရဲ့ဂုံတိတ်ခါကိုလည်းခိခိုက်မှဆိုးတဲ့အတွက်အမြန်ဆုံးဖော်ထုတ်ပေးဖို့ပြင်ပြခြင်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တတင်းထုတ်ပြန်မှုလည်းအားနေနေသလိုအရေးယူဆောင်ရွက်မှုအပိုင်းမှာလည်းပဲနှီးကွေးတယ်လို့ယူဆတဲ့အတွက်ဒါကိုမြန်ဆန်စေခြင်းလို့ပါ။တော့ဒါကအကြမ်းဖက်မှုဖြစ်တယ်။2014ခုနှစ်ကပြတ်တန်းထားတဲ့အကြမ်းဖက်မှုတိုက်ပြည်ဥရီနဲ့ညီစိုးနေအဲ့ဒီအတိုင်းပေါ်ထုတ်မယ်ဆိုရင်ငွေကြေးတောက်ပတ်နေသူတွေကအကုန်လုံးတစမကျန်ဆွဲထုတ်ရမှာ
ဒီကနေ့အခမ်းအနားကို NLD ပါတီဥပဒေအကြံပြုအဖွဲ့ဦးဆောင်သူလည်းဖြစ် NLD ပါတီနာယကတူလည်းဖြစ်တဲ့ဦးတင်ဦးလည်းတက်ရောက်ခဲ့ပြီးအချိန်လေးကြာလာတာနဲ့အမျှဦးကိုနီကိုလှုပ်ကြံတဲ့နောက်ွယ်ကဆက်ဆက်တရားခံနေလွတ်မြောက်သွားမှာကိုစိုးရိမ်မိတာကြောင့်ဒီအမှုကိုအမြန်ဆုံးပေါ်ထုတ်ပေးဖို့ NLD ပါတီကလိုလားကြောင်းဦးတင်ဦးကပြောပါတယ
်ဒီကိစ္စကရှင်းပါတယ်ဘာသာရေးနဲ့ကလေးကြီးတွေမှာလက်ရဖမ်းမိပြီးတော့ပြင်ရတော့လည်းပဲအထုပ်ပေါ်ပြောဆိုပြီးဆက်စပ်လုပ်နေနေရာတွေမှာကျွန်တော်တို့ကွင်းဆက်ရတဲ့ဟာကိုခီရော်ရော်မရနိုင်တာအနေနဲ့နောက်ပြီးတော့လည်းရတဲ့တယောက်ပြောတဲ့အချက်တွေပေါ်မူတည်ပြီးတော့ပြောရင်းနဲ့ရှားတဲ့ပုံစံတွေတဲကလွတ်လောက်သွားတာတွေဆက်ပြေးတရှုံလို့မရသိဘူးဆိုတာတွေအဲ့ဒီအပေါ်တွေမှာတော့အမှုကကြာသွားရင်ဒီလင်းနေမှုကပြောသွားမယ်ဟာမျိုးအားနည်းရစေသွားမယ်မဖြစ်ဆိုင်ဘူးဆိုတာပေါ်မူတည်ပြီးတော့ဝန်ဝင်ပြီးတော့ကတိတိယောက်ယောက်နဲ့အများဆုံးဖန်ဆင်းရမိအောင်ဒီဆောင်ရမယ့်ကိစ္စမှာဒီလေးလေးလေးနဲ့ဒါကိုများများပေါ်ထုတ်ပြီးတော့ဆောင်ပေးနိုင်ဖို့အတွက်တော့တိုက်တွန်းရတယ
်ဒီအမှုကိုအင်းစိန်ထောင်တွင်းမှာအထူးကုံရုံးဖွဲ့စစ်ဆေးဖို့လိုတယ်လို့ရှင်းနေဦးရောဘတ်ဆန်းအောင်ကပြောပါတယ
်ဒီအမှုကိုစစ်ဆေးမယ်ဆိုရင်တော့ဂလုံးအဆောင်အမှုစစ်ဆေးသလိုတော့လမ်းမှာဖြတ်ပြီးလူတာမျိုးတို့ဘာလို့မဖြစ်အောင်အချိုကန်ပေါက်ထွက်တာမျိုးတွေမဖြစ်အောင်အင်းစိန်ထောင်ဒဲမှာရှိတဲ့အဆောင်တစ်ခုခုမှာရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကတရားသူကြီးတွေပါတဲ့ဂုံဘွဲ့တိုင်ပြီးတော့အမြန်ဆုံးစစ်ဆေးပေးဖို့ကျွန်တော်တို့ကလိုလားတာဖြစ်ပါတယ
်ဒီကနေ့အခမ်းအနားကိုရှေ့နေအတင်းအဖွဲ့တွေကရှေ့နေတွေရောဥက္ကဏီရဲ့မိသားစုတွေပါတက်ရောက်ခဲ့ကြပါတယ်ခင်ဗျာ